COVID ကဗေးကာလမလေးရှားနိုင်ငံမှာပိတ်မိနေသူတွေနဲ့ထိမ့်သိမ်းခံရတဲ့အကျဉ်းသားတွေအပါအဝင်မြန်မာနိုင်ငံသား100ကျော်ဒီကနေ့ပဲနေရပြန်ခွင့်ရခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကာယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းရေးစခန်းတွေမှာလွတ်ရပ်စစ်နေတဲ့မြန်မာတွေကိုတန်ရုံအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်100ကျော်ပြန်ခွင့်ရခဲ့ကြတာပါ။ဒီကနေ့နေရပြန်ခွင့်ရသူတွေကိုတော့ကိုဗစ်ရောဂါပိုးကင်းရှင်းကြောင်းစစ်ဆေးပြီးမှခွင့်ပြုခဲ့တာလို့လဲမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ်
။ခေတ်ဒီစကားလေးကနေပြောပြန်ခွင့်ရတဲ့သူ16ယောက်ပါတယ်။အဲ16ယောက်ကတော့မိန်းကလေး12ယောက်ပေါ့ယောက်ျားလေး9ယောက်ဒီထင်းသေးစကားလူတရားဒီကျမ်းမာရေးမလေးရှားနိုင်ငံရဲ့ကိုဗစ်ရဲ့အနေထားတယ်ကျမ်းမာရေးအနေထားတွေရှိနေတယ်ရှိနေတဲ့အခါကျတော့တကယ်ကျမ်းမာပြီးကောင်းတဲ့လူတွေပဲတို့ပြန်လို့ရပါတယ်ခင်ဗျာ။ကျမ်းမာရေးစီစစ်မှုအောင်မြင်တဲ့လူပေါ့လေအဲ့လိုလူတွေကျော်ပြန်ပို့တာပါတချို့သင်္ဒီစခန်းလေးဆိုရင်ကျမ်းမာရေးမကောင်းလို့ဟိုကပြန်ငန်းပြီးမှလူစည်းနေလျှော့လိုက်ကြတယ်ဒါမျိုးတွေရှိအဲ့သင်္ဒီစခန်းလေးအထူးရတော့ကျွန်တော်တို့အရင်တည်းကဒါမျိုးတွေဂျူကြဂျူကြရှိတယ်ပါစီအဲ့ကျမ်းမာရေးမကောင်းတဲ့လူတွေကဘာတနေငန်းလို့ဖြစ်နေတဲ့အတိုင်းだဆိုတော့သင်္ဒီစခန်းလေးမှာသူကိုဗစ်နဲ့ပတ်သက်ပြီးဒီကျမ်းမာရေးကတကယ်ကိုစစ်စစ်တယ်စစ်စစ်ပြီးဥပမာပေါ့ပြန်ရမယ့်လူတွေဆိုရှင်ဒီကျမ်းမာရေးတကယ်ကောင်းမှုမီ 100% ကောင်းမှုမှာပါလေဒီပြည်ပနိုင်ငံတို့ပြန်ခွင့်ပြုတယ်ပေါ့မိမိလာတဲ့သက်ဆိုင်ရာနိုင်ငံတွေကိုမကောင်းလို့ရှိရင်လုံးဝပြန်ခွင့်မပေးပဲဆိုတိတ္တရှိကူတယ်ဒီကော်ရက်တင်းစင်နာပုံစံမျိုးတွေထားပြီးအထင်းကြီးစကားနဲ့မှတိတ္တလာတာပ
ါကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အရေးပေါ်အခြေအနေကြီးညာထားရတဲ့မလေးရှားနိုင်ငံမှာလူ့မှုကြီးကြပ်ရေးထိမ့်သိမ်းရေးစခန်းတချို့မှာပါရောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိထားပါတယ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အတော်အလာတွေနဲ့လူစုလူဝေးမဖြစ်အောင်ကတ်တက်ထားချိန်မှာတိတ်တေးစကန်းတွေမှာလည်းလူတွေရှော့ချနေတယ်လို့လည်းလူမှုကွန်ရက်အသင်းကဦးဆန်းဝင်းကပြောပြပါဗျ
။ဒီမလေးရှားအင်မီဂရေးရှင်းဌာနကလူပြသူကောင်းကောင်းမွန်မွန်ပေါ့လေ။ရင်းနှောင်းနဲ့မတူဒီရောကနေကပ်စုကလာမှာကြောက်ကြောက်ရင်းနှောင်းဆိုရင်ကြက်သိပ်ပြီးထားတယ်ပေါ့လေ။ဒါမျိုးတွေမရှိဘူးပါတော့။အဲအစင်ပြေအောင်သူတို့ထားပြီးထားတယ်ဆိုတော့ဒီရတယ်။
ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ600ကျော်ကူးစက်သူ 36,500 ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာဒီအပိုင်းတွင်နေ့စဉ်လူဦးရေ1000ကနန်းလောက်ကပ်ရောဂါပိုးကူးစက်နေချိန်မှာမြန်မာနိုင်ငံသားတွေကိုနေရပြန်ပို့နေတာဖြစ်ပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်။